မနေ့ကဖြစ်ပွားခဲ့တဲ့ Washington DC မြို့တော်အပြင်ဘက်ကပြစ်ခတ်မှုမှာတင်းနဲ့တန်ရာရခဲ့တဲ့အမေရိကန်အောက်လွှတ်တော်အမတ် Stephen Scalia's ရဲ့ကျမ်းမာရေးအခြေအနေအသေးအံဖြစ်နေတယ်လို့သူ့ရဲ့ဆေးကုသမှုခံယူနေတဲ့ဒီဆေးရုံကနေပြောကြားလိုက်ပါတယ်ဒီပြစ်ခတ်မှုနဲ့ပြစ်ခတ်သူလို့ယူဆတဲ့တနသမားကတော့တည်ဆုံသွားပါပြီဒီကြောင့်လည်းပဲတက်လို့ကိုကျော်အောင်လင်းပြောပြမှာပါ
Washington DC မြို့တော်တောင်ဘက်မှာရှိတဲ့ Virginia ပြည်နယ်က Alexandria ဆိုတဲ့မြို့မှာ American ပြည်ထောင်စု Republican အောက်လွှတ်တော်အမတ် Stephen Scalise အပါအဝင်တခြား Republican လွှတ်တော်အမတ်တွေနဲ့သူတို့ရဲ့လက်ထောက်တွေမနေ့ကမနေ့ပိုင်းကနှစ်ပတ်လည် Baseball ရာမုံငွေပွဲအတွက်အကြိုလက်ကျင့်မှုတွေလုပ်နေတော့ကစားကွင်း Chelsea နောက်မှာရက်နေတဲ့တနတ်သမားကနေပြစ်ခတ်ခဲ့တာပါပြစ်ခတ်မှုဖြစ်ပွားပြီးတော့နိုင်ပိုင်းကြာမှာပဲအဲ့ဒီတနတ်သမားလိုယူဆတဲ့သူတည်ဆုံသွားတဲ့အကြောင်းသမ္မတ Trump ကအင်ဂျီရိုမှာသတင်းတောက်တွေကိုပြောခဲ့ပါတယ်မြို့တော်ဝါရှင်တန် DC ပြင်ပမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွင်းရဲတပ်ဖွဲ့ဝင်တွေနဲ့ပြန်လည်ပြစ်ခတ်ခဲ့ကြလို့ရတဲ့ဒဏ်ရာနဲ့အဲ့ဒီတနတ်သမားတည်ဆုံသွားခဲ့တာပါအသက်52နှစ်အရွယ်အောက်လွတ်တော်မတ် Stephen Scalise ရဲ့တင်ပါကိုတနတ်ကြီးစံထိမှန်ခဲ့ပြီးတော့ဝါရှင်တန်ဆေးရုံမှာအခြေအနေကောင်းတယ်လို့ Donald Trump ကမနေ့ကမနေ့ပိုင်းမှာပြောခဲ့တယ်နဲ့အခုနောက်ဆုံးသိရတဲ့အခြေအနေတွေကတော့ဝါရှင်တန် DC မြို့တော်မှာရှိတဲ့ George Washington တက္ကသိုလ်ဆေးရုံမှာဆေးကုသမှုခံယူနေတဲ့လွတ်တော်မတ် Stephen Scalise ရဲ့ကျန်းမာရေးအခြေအနေကအသေးအံနေထားမှရှိတယ်လို့အဲ့ဒီဆေးရုံရဲ့ပြောဆိုချက်တွေအရသိရပါတယ်။တမန်ထရမ့်ကတော့ဒီပြစ်ခတ်မှုဟာဝါရှင်တန်နဲ့တနင်္ဂနွေလုံးမှာခံစားနေကြရတဲ့နိုင်ငံရေးသဘောထားကွဲလွဲမှုတွေကိုကျော်လွှားနိုင်မှုသတိပေးလိုက်တာပဲလို့ဆိုပါတယ်
။ We may have our differences but we do well in times like these to remember that everyone who serves
ကျွန်တော်တို့ကမတူကွဲပြားတာတွေရှိနိုင်ပါတယ်။ဒါပေမဲ့အခုလိုအချိန်မျိုးမှာကျွန်တော်သွေးစည်းညီညွတ်ကြတယ်နိုင်ငံရဲ့မြို့တော်မှာတာဝန်ထမ်းဆောင်ကြသူတွေအားလုံးကတိုင်းပြည်ကိုချစ်ကြတဲ့သူတွေပဲဆိုတာကိုကျွန်တော်အားလုံးကအမှတ်ရနေမှာပ
ါတနက်တရံရခဲ့ကြတဲ့သူတွေထဲမှာအောက်လွတ်တော်မတ် Stephen Scalise အပါအဝင်မြို့တော်ရဲနှစ်ဦးလွတ်တော်မတ်လက်ထောက်တဦးနဲ့အကျိုးတော်ဆောင်တဦးတို့ပါဝင်ပါတယ်ဆေးရုံမှာတဲတန်ဖြစ်နေတဲ့လွတ်တော်မတ် Stephen Scalise ဟာအောက်လွတ်တော်မှာအမတ်အများစုရဲ့စီကံထိန်းသိမ်းဆိုင်ရာဥဆောင်စော်အုပ်ရေးမှုဖြစ်ပြီးအောက်လွတ်တော်အတွင်းမှာတတိယရာထူးအကြီးဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်တည်ဆုံသွားတဲ့တနတ်သမားလိုယူဆသူဟာအသက်66နှစ်အရွယ် James Hawkinson ဆိုသူဖြစ်ပြီးတော့ Illinois ပြည်နယ် Belgrade မြို့ကဖြစ်တယ်လို့အစိုးရအရာရှိတွေကပြောပါတယ် Washington Post သတင်းစာရဲ့သတင်းတွေမှာတော့ James Hawkinson ဟာအိမ်ဆောက်လုပ်ရေးစစ်ဆေးမှုလုပ်ငန်းပိုင်ရှင်တူဖြစ်ပြီး2006ခုနှစ်တုန်းကကိုထိလျောက်စော်ကားမှုနဲ့ရေးယူတာကိုခံရဘူးတယ်လို့ဆိုပါတယ်လူမှုကွန်ရက်သတင်းတွေမှာတော့ James Hawkinson ဟာသမ္မတ Trump ကိုပြင်းထန်ဝေဖန်သူတူဖြစ်ပြီးပြည်ထောင်စုအမေရိကန်သမ္မတရွေးကောက်ပွဲအကြိုမဲဆွန်မှုကာလတွေအတွင်းဗာမောင့်ပြည်နယ်ရဲ့ထက်လွတ်တော်မတ် Bernie Sanders အတွက်စစ်သနဝန်ထမ်းလုပ်ခဲ့ဖို့သူလို့ဖော်ပြထားပါတယ်။ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ baseball ကွင်းအတွင်းတခြားလွတ်တော်မတ်တွေနဲ့အတူ baseball လက်ကျင့်မှုတွေလုပ်ခဲ့ပြီးတော့ခက်စောစောပြန်ခဲ့တဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ရဲ့ Republican အောက်လွတ်တော်မတ် Jeff Duncan ကတော့ပြစ်ခတ်မှုမဖြစ်ပွားခင်မှာတွေ့ခဲ့ရတဲ့သူတူကတည်ဆုံသွားတဲ့တနက်ကမှပဲဖြစ်လိမ့်မယ်လို့ဆိုပါတယ်။
But the gentleman asked, he said, is this the Republican team or the Democrat team practicing? And I said, there's Republicans and he actually said,
ဘူးလေးချင်းနေတဲ့သူတွေကဒီမိုကရက်တွေလား Republican တွေလားလို့အဲ့ဒီပုဂ္ဂိုလ်ကကျွန်တော်ကိုမေးတော့ Republican တွေလို့ကျွန်တော်ပြန်ဖြေခဲ့တယ်။အဲ့တော့သူကကျေးဇူးပဲလို့ပြောပြီးထွက်သွားခဲ့တယ်။တနက်သမားနဲ့ဆုံခဲ့ရတဲ့အောက်လွတ်တော်မတ် Jeff Duncanson သတင်းသမားတွေကိုပြန်ပြီးတော့ရှင်းပြခဲ့တာပါ။အဲ့ဒီတိုက်ခတ်မှုဖြစ်ပွားခဲ့တဲ့နေရာဟာသမ္မတအင်ဂျီရိုနဲ့6မိုင်ကျော်ကျော်ပဲကွာဝေးပြီးအဲ့ဒီတိုက်ခတ်မှုနဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဒီကို FBI အဖွဲ့ကကြိုတွယ်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေပါပြီခင်ဗျာ